စစ်ကောင်စီတပ်တွေဆုတ်ခွာသွားတဲ့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကကွီလုံတိုင်းကျေးရွာနီးမှာမပေါက်ကွဲသေးတဲ့ဘုံတလုံးကိုခလေးတွေဆော့ကစားရကနေပေါက်ကွဲမှုဖြစ်ပွားလို့ခလေးနှစ်ယောက်သေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့ကြပါတယ်။ဒဏ်ရာရတဲ့ခလေးတွေကိုတော့ထိုင်းနိုင်ငံအုံဖန်စေယုံကြီးမှာပို့ပြီးစေကူတာမှုခံယူနေရပါတယ်။မာရေးမှတင်ပြပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီရဲ့ကွီးလုံတိုင်တပ်စခန်းကျသွားခဲ့တာပါ။စခန်းဒီအဲ့ဒီကွီးလုံတိုင်ကျေးရွာမှာတော့မပေါက်ကွဲသေးတဲ့လက်ကျန်ဘုံတလုံးကိုကလေးတွေကတွေ့ရှိပြီးယူကစားရကနေဇန်နဝါရီလ28ရက်နေ့မှာပေါက်ကွဲပြီးကလေးနှစ်ဦးသေဆုံးသွားခဲ့တာဆိုပြီးဒေသခံတဦးကပြောပါတယ်။
ကူးလုံတိုင်းကြေးရလေကြေးရမှာငါအော်ဒီပောက်ကွဲမပောက်ကွဲသေးတဲ့ဖို့ဘုံကတော့ခလေးတွေတွေ့ရခါကြတော့အမယူပြီးကစားရကစားကြတာကစားကြဒီပောက်ကွဲမှုဖြစ်ခလေးနှုတ်သေဆုံးသွားတာလေတန်ရရှိတဲ့လူကတော့အခုအဲကောတဲ့ကတော့ဆေးရုံပို့သွားတာငင်တိုက်ပွဲတွေကြာရင်လူတွေမရှိလို့အမဘုံတွေတနတ်တွေအဲ့လိုမျိုးချန်နေကြတာဖြစ်တယ်ချန်နေကြတဲ့ခါကျခလေးတွေတော့တွေ့တယ်ဆော့ကြဆော့ကြတာပောက်ကွဲမှုဖြစ်တာဖြစ်သွားပြီးတော့ခလေးမြောက်ကတော့ဆက်တည်ပါတယ်နှစ်ဦးကတော့ထိုင်ရ
တီဆုံးသူတွေကတော့အသက်10နှစ်အောက်ကလေးတွေဖြစ်ကြပြီးနောက်ထပ်မိန်းကလေးနှစ်ဦးလည်းဒဏ်ရာပြင်းထန်လာကြောင်းထိုင်းနိုင်ငံကအုံဖန်စည်းရုံကြီးမှပို့ပြီးတော့ကုသမှုခံယူနေရပါတယ်။ကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေလည်းဆက်ဖြစ်နေပြီးနေ့စဉ်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းရှိနေတယ်လို့လည်းဆိုပါတယ်
။တမန်ဒေါ်လာဆက်ကဒီတောင်ပေါ်တောင်တလန်းနေမှာဖိသွားတဲ့လူကသွားလာနေတယ်မှာစိတ်သွားလာမှရှိတော့ဖာ၃က၃လရတော့ဆက်တိုက်ဖြစ်နေတယ်လက်နက်တန်တွေကဆက်နေကြားနေရတာပဲအဲ့ဒီမှာကော့ဂရိတ်အဲ့ဒီကော့ဂရိတ်ကိုဂျုံဘူးနဲ့ over over ပြပါတယ်ဒီအောင်စရာရှိတောင်တက်လာမှလမ်းကြောင်းမှာ CNU CN လေးတွေသူ့ဘောင်းအခွက်တွေကဒီလိုမျိုး CD ရတော့ပါတော့ဒီလိုလမ်းနဲ့စောင့်ပြီးဖြစ်ဖြစ်တိုက်နေရှိတယ်သူတက်လာတော့မှဒီကော့ဂရိတ်ကိုလာတော့မှမရတာအဲ့ဒီအောက်မှာဒီဂျုံဘူးကမှလည်းတက်ပြက်ပြက်သွား
ကွီးလုံတိုင်နဲ့ပိုင်ခလန်နယ်ဆက်မှာတော့စစ်တပ်ရဲ့စခန်းအတော်များများလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်သားတွေလည်းထိုင်းဘက်ကိုလက်နက်ချပြီးဝင်လာတာတွေလည်းရှိခဲ့ပါတယ်။အခုအခါမှာတော့ KNUPD ရဲ့ပူးပေါင်းတပ်တွေကနေရာအတော်များများကိုထိန်းချုပ်ထားပြီးစစ်ကောင်စီဘက်ကတော့မြေပြင်ကနေထိုးစစ်ဆင်နိုင်တာမရှိတော့ပဲလေကြောင်းတိုက်ခိုက်မှုတွေမကြာခဏဖြစ်ပေါ်နေပါတယ်ရှင်။